ရခိုင်ပြည်နယ်အတွင်းဒေသခံတိုင်းရင်းသားတွေအတွက်ငြိမ်းချမ်းရေးထက်ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရဖို့ပိုအရေးကြီးပြီးဒီလိုမျိုးသားကံကြမ္မာကိုယ်တိုင်ဖန်တီးခွင့်ရမှာပဲငြိမ်းချမ်းရေးရနိုင်မယ်လို့မြန်မာနိုင်ငံနောက်ချမ်းမှာမြန်မာအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်နေတဲ့အေရခိုင်နဲ့နှကိုင်အဖွဲ့ရဲ့ခေါင်းဆောင်ကပြောလိုက်ပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်အတွင်းမွတ်စလင်အစွန်းရောက်ပြဿနာတွေကိုလည်းသူတို့အနေနဲ့စောင့်ကြည့်အကဲခတ်နေတယ်လို့ပြောပါတယ်ဝါရီသားညီညာရေးနှစ်30ပြည့်ကျင်းပရာပန်ဆန်းမှာလုပ်တဲ့အေးသတင်းစာရှင်းလင်းပွဲနဲ့ပတ်သက်လို့ကိုသားညုံကဆက်ပြီးတော့တင်ပြပေးမှာဖြစ်ပါတယ်ဗျာ
ဝါဒီသားညီညာရေးနှစ်30ပြည့်အခမ်းအနားကိုဝါပြည်သွေးစည်းရေး UWSP ဌာနချုပ်ရှိတဲ့ပန်ဆန်းမှာပြုလုပ်တော့အစိုးရတာဝန်ရှိသူတွေအပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့စည်းခေါင်းဆောင်တွေတယောက်ရာမှာအေးအေးရခိုင်လက်နက်ကိုင်အဖွဲ့ရဲ့အဓိကခေါင်းဆောင်တွေလည်းပါဝင်ကြပါတယ်အေးရခိုင်လက်နက်ကိုင်အဖွဲ့ဟာမြန်မာနောက်ဖက်ချမ်းရခိုင်ပြည်နယ်မှာဆူရတက်တွေနဲ့တိုက်ပွဲတွေပြင်းထန်နေတာမို့လို့အေးခေါင်းဆောင်တွေရဲ့လှုပ်ရှားပြောဆိုမှုဟာဒီပွဲမှာတော့အများစိတ်ဝင်စားမှုခံခဲ့ရပါတယ်။မနေ့ဧပြီလ18ရက်နေ့ကအေးစီဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်သတင်းစာရှင်းလင်းပွဲပြုလုပ်ရမှာတော့မြန်မာအနာဂတ်ဘက်ကသူတို့ပေါ်မှာဆွဆွဲပြောဆိုနေကြတဲ့အပေါ်မှာခြေပရှင်းလင်းတာတွေလုပ်ပါတယ်။အထူးသဖြင့်တော့အေးအဖွဲ့ဟာအာဆာရင်ဂျာအစွမ်းအဖွဲ့နဲ့ပူးတွဲပြီးတော့သူတို့ပေါ်ဆစ်စင်ရေးလုပ်နေတဲ့ဆိုတဲ့မြန်မာစစ်တပ်တာဝန်ရှိသူတွေရဲ့ပြောဆိုချက်ဟာမမှန်ကန်ဘူးလို့AACUC ကြုတ်ကညင်းဆိုပါတယ်။အာဆာအဖွဲ့ရဲ့လှူရှားမှုတွေကိုသူတို့အနေနဲ့လည်းသတိထားစောင့်ကြည့်နေတာရှိတယ်လို့ပြောပါတယ
်။အကြံဖက်အဖွဲ့စည်းနဲ့ပူပေါင်းတယ်ဆိုတဲ့စွပ်စွဲချက်ကိုကျွန်တော်တို့လုံးဝယုံကြည်မရှိတဲ့စွပ်စွဲချက်အဖြစ်ကျွန်တော်တို့ညင်းဆိုပါတယ်။နောက်တစ်ချက်ကတော့တကယ်ကျွန်တော်တို့လည်းဒီအာဆာအဖွဲ့စည်းကိုကျွန်တော်တို့လစ်လာပါတယ်။လစ်လာတယ်ဆိုတာကတော့ပြောမယ်ဆိုရင်ထောက်လန့်နေပေါ့ဗျာ။ထောက်လန့်နေဆိုတာသူတို့ဘလို့လက်နဲ့ရှိလဲ။ဘလို့တင်တဲ့နေပြီးနေလဲ။အင်အားဘလောက်ရှိလဲ။ဒီအဖွဲ့စည်းမှာနိုင်ငံရေးရည်မှန်းချက်ကဘာလဲဘာသာရေးသမားတွေအစွန်ရောက်တွေဘလောက်ထိပါဝင်နေတယ်လဲဆိုတာကျွန်တော်တို့လည်းစိုးရိမ်စိတ်နဲ့ကျွန်တော်တို့လစ်လာပါတယ်ထောက်လန်းပါတယ်တကယ်ကျွန်တော်တို့လစ်လာမိတဲ့အချိန်မှာသူတို့ကင်ထားတဲ့လက်နက်တွေကိုကျွန်တော်တို့ကြီးလိုက်တယ်သူတို့မှဒီလက်နက်အကောင့်နေတော့ကျွန်တော်တို့ဒီနေ့ထက်ပြီးတော့မတွေ့မိသေးဘူးဒါမှမဟုတ်ရှော့တွက်လို့တော့မရဘူး
ပေါ့ရခိုင်ပြည်နယ်အတွင်းအစိုးရလူညုံရေးတပ်တွေပေါ်မှာဆစ်စင်ရမှာအေးရခိုင်လက်နက်ကင်အဖွဲ့အနေနဲ့အာဆာရိန်ဂျာအစွမ်းရောက်အဖွဲ့နဲ့ပူးတွဲလှုပ်ရှားတဲ့အထောက်အထားတွေရရှိထားတယ်ဆိုပြီးတော့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံထုတ်ပြန်ချက်တွေမှာဖော်ပြတယ်လို့ဒင်းစာရှင်းလင်းပွဲတွေမှာလည်းမြန်မာစစ်တပ်ဘက်ကဆွဆွဲထားပါတယ်။ဒေသအတွင်းကလူညွေးရေးစခန်းတွေကိုအေအေရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့လည်းဒီလူညွေးတပ်ဖွဲ့တွေဟာမြန်မာစစ်တပ်ရဲ့ကုကဲမှုအောက်မှာရှိနေတဲ့တပ်ဖွဲ့တွေလားဖြစ်တာကြောင့်ဆိုပြီးတော့ဗိုလ်ချုပ်ထွန်းမြတ်နိုင်ကတုံ့ပြန်ပါတယ်။ရခိုင်ပြည်မြောက်ပိုင်းမှာရှိနေတဲ့မွတ်စလင်တွေဟာလည်းအခြားဒေသခံတွေနီးတူဖိနှိပ်ခံမှုတစုံတရာရှိနေတယ်ဆိုတာကိုလည်းသူကအသိမှပြုပြောပါတယ
်။မြန်မာဒီရခိုင်ပြည်မြောက်ပိုင်းမှာနေတဲ့မွတ်စလင်အကုန်လုံးတော့လူဆိုးတော့မဟုတ်ပါဘူး။သူတို့မှလည်းသူတို့ဖိနှိပ်မှုတန်ကိုခံနေရတဲ့လူတွေလည်းရှိတယ်။ကျွန်တော်တို့ရခိုင်မျိုးသား
ရခိုင်ဒေသမှာငင်းငင်းရဲတဲ့ရခိုင်လူမျိုးတွေရဲ့ကိုယ်ပိုင်ပြည်ထောင်ခွင့်ရဖို့ကပိုပြီးတော့အရေးကြီးနေတယ်လို့လည်းအေအစီအစီချုပ်ကပြောပါတယ်
။ငင်းချမ်းရဲဆိုတာဆုတောင်းနေလို့မရဘူး။တကယ်ကျွန်တော်တို့ကငင်းချမ်းရဲကိုလိုချင်တာတော့ဟုတ်တယ်။ဒါပေမဲ့ကျွန်တော်တို့အတွက်ကငင်းချမ်းရဲထက်ဒီကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့ကျွန်တော်တို့အမျိုးသားကံကြမ္မာဖန်တီးခွင့်ကတော့အရေးကြီးတယ်။ဒါရပြီဆိုရင်ငင်းချမ်းရဲဆိုတာရပြီသားပဲ
။တစ်ဖက်မှာတော့ငင်းချမ်းရဲစွန်းနီးပွဲတွေအတွက်တရုတ်ကဂျာဝန်ညှိနှိုင်းပေးမှုနဲ့အစိုးရငင်းချမ်းရဲကော်မရှင်နဲ့စွန်းနီးပြောဆိုတာတွေရှိတယ်လို့ပြောပါတယ်။ဒါပေမဲ့လို့တိတိကျကျတိုးတက်တဲ့ရလဒ်တွေမရခဲ့ဘူးလို့ဆိုပါတယ်။တရုတ်နိုင်ငံအနေနဲ့မြန်မာညီညာရေးလုပ်ငန်းစဉ်တွေမှာထိတဲ့ဝင်ဝင်အကူအညီတွေပေးနေတယ်လို့ရခိုင်ပြည်ပခနဲ့ပတ်သက်လို့လည်းဂျာဝင်မှုတွေကရှိနေပါတယ်။ရခိုင်ပြည်နယ်အတွင်းမှာဆိုရင်တော့အထူးသဖြင့်ဒီဒန်းွေပိုက်လိုင်းနဲ့ကြောက်ဖြူရေနဲ့စစ်ကမ်းစီမံကိန်းတွေမှာတရုတ်ကရင်းနှီးမြှုပ်နှံမှုတွေရှိပါတယ်။အေးအနေနဲ့ရခိုင်ပြည်နယ်အတွင်းဖွံ့ဖြိုးရေးစီမံကိန်းတွေနဲ့ပတ်သက်လို့သူတို့စန့်ကျင်မှုမရှိဘူးလို့အေးစီဦးစီးချုပ်ကပြောပါတယ
်။ကျွန်တော်တို့ ULA အနေနဲ့ဒီစီမံကိန်းတွေကိုကျွန်တော်တို့စန့်ကျင်တဲ့သဘောမရှိပါဘူး။ဒီစီမံကိန်းတွေဟာဒီကျွန်တော်တို့အနာဂတ်ရခိုင်ပြည်တိုးတက်လာဖို့အတွက်ဒါကောင်းကျိုးတစုံတရာပံ့ပိုးမှုဖြစ်လာမယ်လို့လည်းကျွန်တော်တို့အမြင်သဘောထားရှိပါတယ
်ဝါဒီသားမှာကျင်းပါတဲ့ဝါညဉ့်ညင်းနှစ်30ပြည့်အခမ်းအနားကိုအေးထိပ်ပိုင်းခေါင်းဆောင်တွေတက်ရောက်တယ်လို့မြန်မာဆွေရဘက်ကဆိုရင်ပြည်တော်စုဝန်ကြီးဦးသိန်းစွေနဲ့ညဉ့်ညင်းကော်မရှင်ဥက္ကဋ္ဌဦးသိန်းစောညဉ့်ညင်းကော်မရှင်ချန်ပေဦးမှုစောဦးတို့လည်းတက်ရောက်လာပါတယ်အေးခေါင်းဆောင်တွေနဲ့မြန်မာဆွေရတာဝန်ရှိသူတွေတီးခြားတွေ့ဆုံမှုရှိမရှိဆိုတာတော့မသိရပါဘူးခင်ဗျာ